တကယ်တည်းသာသနာတော်နှစ်2556ခုသုဒ္ဓတကယ်1384ခုပဋိညောလဇံ3ရက်နေ့နံနက်ခင်းအခါကာလမှာရန်ကုန်တိုင်းဒေသကြီးရန်ကုန်မြို့တာမွေမြို့နယ်ကြောင်မြောင်းတောက်ရည်ရေနံအမှတ်25တရာကြီးဦးစန်းတင်တက္ကမကြီးတော်များများရှင်ပြုသောကျောင်းပရိဘောကကျောင်းဝင်ကြီးဒီသားစီတို့ရဲ့သာအနုမောဒနာတရားပေါ့နော်ဒီလိုနိုင်ဘောလောက်ပြေတပ်ပါဘူးကောင်းလို့နှလုံးသွင်းကြနိုင်ရှင်ညွှန်ကြရအောင်ဦးဇင်းတို့တရားဟောတဲ့အခါမှာမြတ်စွာဘုရားဟောထားတဲ့တရားအကျဉ်းချင်းကလေးတွေရှေ့ကမူကလေးချပြီးတော့အဲ့ဒါကိုနောက်ပါအသေးစိတ်ကလေးလိုက်ပြီးတော့ပြောသွားတာကပြောရတာအရှင်းလဲပြည်တယ်မှတ်ရတဲ့ပုဂ္ဂိုလ်တွေအတွက်လည်းပဲမှတ်မိတယ်နားထဲမှာလည်းရှင်းလဲနေဟုတ်လားအတော့ဦးဇင်းတို့ဒီလိုနိုင်ဝဲကျော်ကျော်တရားစကားပြောတဲ့နေရာမှာဓမ္မဗရပါဠိတော်မှာလာတဲ့ဂါထာကလေးတွေကပြောရတာအင်မတန်အရှင်းပြည်တယ်ဓမ္မဗရဆိုတာကအနှစ်သာရနဲ့ပြည့်ဝတဲ့တရားဂါထာလေးတွေစုစည်းထားတာနော်ဂါထာဆိုတာကပါဠိကြံရတမျိုးကိုဂါထာလို့ခေါ်တာပါပဲနော်အဲ့တော့ဒီနေ့ဒကာကြီးတို့မိုင်းများကိုဦးဇင်းတို့ဓမ္မပရပါဠိတော်နာဂဝဲမာလာရှိတဲ့ပါဠိကြံတပုဒ်ကိုရွတ်ချုပ်ပြီးတော့အဲ့ဒီပါဠိကြံလေးကိုပဲအသေးစိတ်နိုင်ဘက်လောက်ပြောကြရအောင်နော်အပမာဒရတဟောထသစိတ်တမနုရခထဒုက္ခဥတ္တရထတ္တနာပင်ကေတံနောဝကုံဇရောဒီပါဠိကဗျာပါဠိဂါထာလေးတက္ကာထာလင်၄ပါးကအပိုက်၄ပိုက်ရှိတယ်နော်ဒါပေမဲ့ဦးဇင်းတို့ဒီအပိုက်၄ပိုက်ရှိတဲ့ဂါထာမှာတော့အဓိပ္ပာယ်ကို၃မျိုးမြတ်စွာဘုရားပြောထားတယ်နော်အဲ့ဒီအဓိပ္ပာယ်၃မျိုးကိုဒီကနေ့မှတ်ရမယ်ဟုတ်လားအပမာဒရတဟောထသစိတ်တမနုရခထဒုက္ခဥတ္တရတ္တဌာနံပင်ကေတံနောဝကုံဇရောဒိဋ္ဌကဘာပြောတာလဲဆိုတော့အပမာရရတ္တမမိမလျော့ခြင်းအပမာရတရားနှင့်ပျော်မွေ့နိုင်ကြသည်ဟောထဖြစ်ကုန်တော်ဒါကအဓိပ္ပာယ်တစ်မျိုးနော်မမိမလျော့ခြင်းဆိုတဲ့အပမာရတရားနှင့်ပျော်နိုင်အောင်ကြိုးစားရမည်တဲ့သစိတ်တံမိမိရဲ့စိတ်ကိုအနုရခတ္ထအစဉ်အမြဲစောင့်ထိန်ကုန်လုံးမိမိရဲ့စိတ်ကိုအမြဲမပြတ်စောင့်ထိန်ရမယ်တဲ့နံပါတ်1တိုက်တွန်းခြင်းနော်နောက်နံပါတ်3ကမှပြောနေသလိုဒုက္ခဥတ္တရတ္တဏံသင်္ကေသံနောဝကုံဇရောသင်္ကေညုံမြောင်း၌သံသောနိမ့်ရနေသောကုံဇရောဆင်းကြောင်ကြီးသည်အတ္တနမိမိကိုယ်ကိုဥတ္တရတိဧဝထုတ်ဆောင်တကယ်သို့ဒုက္ခကိလေသာတိဟုသောညွန်ကြောင်း၌တန်သောနေရနေကြကုန်သောတုံလီသိသင်တို့သည်လည်းပင်အတ္တနာမိမိကိုယ်ကိုဥဒရဥဒရထထုံဆောင်ကေတင်ရကုန်သောပဂရိချွံ့ညွန်နေတဲ့မှာနစ်နေတဲ့ရှင်ကြီးတကောင်ဟာသူ့ရဲ့သွန်အားတတိကိုအတုံးချပြီးတော့အဲ့ဒီချွံ့ညွန်နေတဲ့ကလွတ်အောင်ယုံသွားသလိုမျိုးမကောင်းမှုတွေထဲမှာတဲ့တဲ့ပြောရရင်ကိလေသာဆေးပါးထဲမှာအမြဲတမ်းလိုလိုနှစ်မောနေတဲ့ဒကာမတို့ဦးဇင်းတို့ရဲ့စိတ်ကိုအဲ့ဒီကိလေသာတည်ဟူသောရှင်ညွန်နေတဲ့ကနေပြီးတော့ကုသိုလ်ကောင်းမှုတည်ဟူသောစင်ကြယ်ခြင်းကြီးကုန်းထက်ကိုရောက်အောင်ယုံကံနိုင်ရမယ်တတိယဆိုလိုချက်ဟုတ်လားအဲ့ဒီအချက်၃ချက်ကိုဒါဦးဇင်းတို့နာယူဝက်လောက်ပြောကြည့်ခြင်းနဲ့ဒီအချက်၃ချက်ကတစ်ချက်တစ်ချက်ကိုတရားတော်ဝဲစာလောက်ရှိရင်ကြပြောမယ်ဆိုလို့ရှိရင်ဟုတ်လားသူကဘာလို့လဲဆိုအင်မတန်ကျေဝန်းတဲ့အတိတ်တွေကြီးသူ့ဝေးနေတဲ့အချက်တွေအချက်တိုင်းအချက်တိုင်းဟာကျေဝန်းနေတဲ့အတိတ်တွေကိုဆောင်းနေဟိုမိမိတို့ရဲ့ဘဝမှာအတုံးချမယ်ဆိုရင်အချက်တိုင်းအချက်တိုင်းဟာအင်မတန်အကျိုးကြီးတဲ့ကုန်တတိတွေရှိတယ်ဆိုတာကိုနည်းနည်းလေးနားထောင်ကြည့်လိုက်ရင်သိစားမိလိမ့်မယ်ဟုတ်လားအဲ့ဒါဦးဇင်းတို့နံပါတ်၁ကပါလဲဆိုတော့မမိမလျော့ခြင်းမှာပြုံမွေးနိုင်အောင်ကြိုးစားရမယ်တဲ့အပမာဒရတဟောထအပမာဒတရားဘုရားဘာသာဝင်သူတော်ရှင်တို့နားထဲမှာအရင်အနည်းဆုံးပါဠိစကားလေးပေါ့အပမာဒ တီလာယူတိုင်းတီလာယူတိုင်းတီလာယူပြီးရင်ဘုလိုကြီးကရှေ့ကနေပြီးတော့တီလာလည်းပြီးပြီဆိုတော့အပမဒေနာတမ္ပါဒေတာမလီမလျော်မှုဖြင့်ကုသိုလ်ကောင်းမှုတွေကိုပြည့်စုံအောင်ကြိုးစားလို့ဒါကလေးပြောတာဟုတ်လား မြတ်စွာဘုရားကနေတိုင်းနေတိုင်းစီစီအင်းမြန်မာခြေတော်တော်ကိုရည်စင်းနေတဲ့ဉာဏ်တော်တွေကိုတုံးလပါတရား၅ပါးဟောပြီးရင်အပမဒေနာတမ္ပါဒေတာမလီမလျော်နေလို့နေတိုင်းနေတိုင်းဟောတယ်ဆိုတာလေကြားဟုတ်တယ်မဟုတ်လားကြားဟုတ်တယ်နော်အပမဒတရားဆိုတာအဲ့ဒါတော့အရာကြီးလားမြတ်စွာဘုရားကတဏှာမှာဘယ်လောက်ထိဟောထားလဲဆိုလို့ရှိရင်ကုန်းတရဝါရီရဲ့ခြေရာထဲမှာဆင်းခြေရာဟာအကြီးဆုံးပဲတဲ့ဘယ်ကုန်းတရဝါရဲ့ခြေရာမျိုးမဆိုဆင်းခြေရာတဲကိုထည့်လိုက်လို့ရှိရင်ဝင်သွားတာကြီးပဲဟုတ်ရဲ့လားအဲ့လိုပဲတရားတကာတရားထဲမှာအပမာဒဆိုတဲ့တရားဟာအကြီးကျယ်ဆုံးပဲအမြင့်မြတ်ဆုံးပဲအပမာဒတရားတွေကိုကုသိုလ်တရားမှတ်နေကြအကုန်လုံးအကျုံးဝင်ရလားဟုတ်ရလားဒါကြောင့်မို့လို့ဦးဇင်းတို့ရေကြီးစီကုသလဓမ္မသဗ္ဗေတိအပမာဒမူလကံအလုံးစုံသောကုသိုလ်ကောင်းမှုမြင့်မြတ်မှုဆင်ပြေမှုတွေရှိပါလေတဲ့အဲ့ဒီကုသိုလ်ကောင်းမှုမှတ်နေကြတို့ဒီအပမာဒမှာအကြောင်းခံရတာကြီးလေအပမာဒလည်းရင်မူလအရင်အမြစ်ရှိကြကုန်၏တဲ့ဆိုလိုတာကကုသိုလ်တရားမှန်တယ်များအပမာဒတရားကြောင့်ဖြစ်တာတဲ့အဲ့ဒါတော့ကောင်းတာနော်အပမာဒဆိုတာသူနဲ့ဆက်ကျင်ဘက်ကတော့ပမာဒပေါ့နော်ပမာဒဆိုတာကတော့လေးလျော့ခြင်းပေါ့ပိတ္တုသိပါလေဟုတ်လားအေးပမာဒကတော့သူကရေကင်းစီအကုသလဓမ္မသဗ္ဗေတိပမာဒမူလကံအလုံးစုံသောအကုသိုလ်တရားတို့သည်လေးလျော့ခြင်းပမာဒတွင်အကြောင်းရင်းအကြောင်းခံရှိကုန်၏လို့သူ့ကိုလည်းအဲ့လိုဟောတာဟုတ်လားအဲ့ဒီကအပမာဒတရားနဲ့ပြည့်စုံရမယ်ဆိုတဲ့နေရာမှာအပမာဒရဲ့မြင့်မြတ်မှုအပမာဒရဲ့ကြီးကျယ်မှုကိုသိလို့လေအပမာဒနဲ့ပြုံဝင်နိုင်အောင်ကြိုးစားခြင်းစိတ်ပေါက်လေလေဖြစ်မယ်။ဒါကြောင့်အပမာဒရဲ့ဂုဏ်ကြီးလေးကိုဦးဇင်းကနည်းနည်းသိထဲမှာပေါ်လာတာလေးကိုပြောပြတာဟုတ်လား။ပြီးတော့ဦးဇင်းတို့ဝေဝံသတော်ဘုရားကြီးတဖွားဖွားအမိန့်ရှိသွားတဲ့ဇကားတော်တစ်ခွန်ရှိတယ်။ကျယ်ဝန်းနဲ့နည်းလာတဲ့ပြိဋကတ်သုံးပုံကိုအနှိမ့်ချုပ်လို့ရှိရင်ဘောရိပတိယတရား38ပါးရတယ်တဲ့။နော်။ဘောရိပတိယတရား38ပါးဆိုတာကတတိပဋ္ဌာန်တရား4ပါး၊သမ္ပပဒံတရား4ပါး။ဦးဇင်းကဒီလိုကောင်းနေလေးတော့ပြောတော့တာနဲ့ဒီသက်တို့သိပါမလားမသိဘူး။ဟင်။တတိပဋ္ဌာန်တရား4ပါးဆိုတာကကာယ ानु ပသနာတတိပဋ္ဌာန်ဒါကလည်းပါဠိလိုဖြစ်နေတယ်နော
်။
ကိုယ်ကာယကိုတတိယတဲ့တတိပဋ္ဌာန်ပေါ့နော်။ဝေဒနာ ानु ပသနာတတိပဋ္ဌာန်စိတ် ानु ပသနာတတိပဋ္ဌာန်ဓမ္မ ानु ပသနာတတိပဋ္ဌာန်တရားလုံငန်းစဉ်ကြီး4ရပ်ပေါ့နော်။သတိပဋ္ဌာန်၄ပါးသမ္ပပဒံ၄ပါးသမ္ပပဒံ၄ပါးဆိုတာကစိတ္တမကောင်းမှုတွေကိုဖယ်ရှားနိုင်ဖို့ကြိုးစားတာမဖြစ်သေးတဲ့မကောင်းမှုတွေကိုမဖြစ်အောင်တားဆီးနိုင်ဖို့ကြိုးစားတာဟုတ်လားစိတ္တကုသိုလ်တရားတွေကိုပွားများလာဖို့ကြိုးစားတာမဖြစ်သေးတဲ့ကုသိုလ်တရားတွေကောင်းမှုတွေဖြစ်ပေါ်လာအောင်ကြိုးစားတာကြိုးစားခြင်းကြီး၄မျိုးပေါ့နော်အဲ့ဒါသမ္ပပဒံတရား၄ပါးဟုတ်လားနောက်ပြီးတော့အဋ္ဌိဘတ်၄ပါးဝိသေကရတရား38ပါးပြောနေတာဟုတ်လားနော်တမ္ပပဒံ4ပါးပြီးတော့ပါလေအဋ္ဌိဘတ်4ပါးအဋ္ဌိဘတ်4ပါးဆိုတာကအဋ္ဌိဘတ်ဆိုတာကဟိုတကောလို့လူတွေကအကျဉ်းမြင်နားလည်ထားတာအမှန်ကအဋ္ဌိဘတ်ဆိုတာကအဋ္ဌိပါဒဆိုတဲ့ပါဠိစကားကအဆင့်တက်လာတာအဋ္ဌိဆိုတာကကြီးစီခြင်းပါဒဆိုတာကအခြေခံခြေထောက်နော်ကြီးစီခြင်းရဲ့အခြေခံကိုယ်တော်ကသူတို့ရှိလို့ရှင်ကိုဖြစ်ချင်တာဖြစ်မယ်လို့ပြောတာအဋ္ဌိပါဒနော်အဲ့ဒါလို့ကိုဖြစ်ချင်တဲ့ကောင်းတာတွေကိုဖြစ်အောင်လုပ်ပေးနိုင်တဲ့အဋ္ဌိပါဒပြည်သိချင်းရဲ့အကြောင်းတရားက၄မျိုးရှိရဲ့အဲ့ဒါကဘာလဲဆိုတော့သံဒိဋ္ဌိဘတ်သံဒပေါ့ဒါကိုဖြစ်ချင်နေဒါပဲဖြစ်ချင်နေကျန်တာမဖြစ်ချင်ဘူးကျန်တာတွေပယ်နေနော
်
သံဒကအဲ့ဒါလို့အဓိပတိတန်တာသံဒိဋ္ဌိဘတ်နောက်ဝီရိယဋ္ဌိဘတ်ဖြစ်ခြင်းုံများလည်းမပြီးနေဘူးလုံးမယ်တော်ကြရတော့မှမျိုးလို့စိတ်ကတခါလေးလုံးမယ်ဟုတ်လားပြီးတော့ပါလဲစိတ်တိတိဘတ်သွားလဲဒီစိတ်စားလဲဒီစိတ်ပြီးတော့ပါလဲဝီမာန်တိတိဘတ်ဆိုတာကဘလို့လုံးရမလဲဆိုတဲ့နီလန်းကိုကြွံကြွံတင်တင်သိတဲ့ပညာပေါ့ဟုတ်လားအေးအဲ့ဒါပြီးပြီးချင်းရဲ့အကြောင်းတရား၄ပါးပေါ့နော်သမ္ပပဒံ၄ပါးသတိပဋ္ဌာန်၄ပါးသမ္ပပဒံ၄ပါးအဋ္ဌိဘတ်၄ပါးအကုန်လုံးပြောရင်တော့တရားကဒီနားနဲ့မြစ်သွားလိမ့်မယ်တူရင်ဟုတ်လားနော်ဘုံ၅ပါး ဣန္ဒြေ၅ပါး၊ဘုဇဉ်၇ပါး၊မေခင်၈ပါး၊ဥဇဉ်တို့ဒါကိုဗောဓိကတိယတရား38ပါးလို့ခေါ်တာ။ဟုတ်လား
။
ဣတိကသုံးပုံကိုအနှစ်ချုပ်ရင်အဲ့ဒီဗောဓိကတိယတရား38ပါးရတယ်တဲ့။ဗောဓိကတိယဗောဓိဆိုတာကသစ္စာ၄ပါးထိုးထွင်းသိမြင်တဲ့နိဗ္ဗာန်ကိုမျက်မှောက်ပြုတဲ့မဲ့ဉာဏ်ကိုဗောဓိလို့ခေါ်တာ။နော်။ဗောဓိကတိယသတိရဆိုတာကတော့အသင်အသင်းဝင်လို့အဓိပ္ပာယ်ရတယ်တဲ့။ဒေဒီတော်ဘုရားကြီးရှင်းပြထားတယ်ဟုတ်လား။မဲ့ဉဏ်ရဲ့အသင်အသင်းများပေါ့။ဆိုလိုတာကမဲ့ဉဏ်ရဲ့အင်္ဂါအစိတ်အပိုင်းများပေါ့။ဒါတွေနဲ့ပြည်စုံရင်မဲ့ဉဏ်ရမယ်ပေါ့။အဲ့ဒါကိုဗောဓိကတိယတရားလို့ခေါ်တာ။နော်။ဣတိကသုံးပုံကိုနှစ်ချုပ်ရင်ဗောဓိကတိယတရား38ပါးရတယ်တဲ့။အဲ့ဒီဗောဓိကတိယတရား38ပါးကိုပဲအနှစ်ထပ်ချုပ်မယ်ဆိုရင်မဲ့ခင်ဖြစ်ပါရတယ်တဲ့။နော်သမာဓိတိသမာသင်္ကပ္ပဆိုတဲ့ပညာမဂ်ခင်၅ပါးသမာဝါစာသမာကမ္မန္တသမာအာဇီဝဆိုတဲ့သီလမဂ်ခင်၃ပါးသမာဝါယမသမာတတိသမာသမာဓိဆိုတဲ့သမာဓိမဂ်ခင်၃ပါးဟုတ်လားအဲ့ဒီမဂ်ခင်၈ပါးကိုပဲတခါအနှစ်ချုပ်မယ်ဆိုရင်တော့သီလသမာဓိပညာသိက္ခာ၃ပါးရတယ်ဟုတ်လားအဲ့ဒီသီလသမာဓိပညာသိက္ခာ၃ပါးကိုပဲကံများသေးတယ်ဆိုတဲ့သဘောနဲ့ထပ်ပြီးတော့အနှစ်ချုပ်ပြီးနားလည်ကြည့်မယ်ဆိုရင်တော့အပ္ပမာဒဆိုတဲ့မမေ့မလျော့ခြင်းတရားတစ်ခုပဲရတယ်ကဲနော်အဲ့တော့ဣတိကသုံးပုံကိုအနှစ်ချုပ်လာလိုက်တာနောက်ဆုံးပါပဲကြံတော့အပ္ပမာဒပဲကြံတော့လေဟုတ်လားအဲ့တော့အပ္ပမာဒဆိုတာအဲ့ဒါတော့အသေးပဲကျယ်ဝန်းပြီးတော့လေးနဲ့မြင့်မြတ်တဲ့တရားအဲ့ဒီလိုတရားမျိုးနဲ့ကြုံတွေ့နိုင်အောင်ကြိုးစားရမယ်လို့မြတ်စွာဘုရားကဟောတာဟုတ်လားအဲ့တော့အပ္ပမာဒဆိုတာဘာလဲဆိုလို့ရှိရင်ဣတတုအကျမ်းမြတ်တော်သဘောပေါက်ပြီးသားပဲဟုတ်လားကုသိုလ်ကောင်းမှုတွေကိုမမေ့တဲ့သဘောကိုဒါအပ္ပမာဒခေါ်တာပါပဲနော်ဒါတဲ့ပူပြီးတော့ဦးဇင်းတို့လုပ်ငန်းစဉ်ရပြောမယ်ဆိုရင်တော့ဒါနကောင်းမှုကိုမမေ့ဘူးပြုလုပ်တဲ့သီလကောင်းမှုကိုမမေ့ဘူးသတ္တိတွေဘာဝနာကောင်းမှုကိုမမေ့ဘူးကိုယ်ခန္ဓာရဲ့သဘောတဘာဝကိုအမှန်တန်တိနေအောင်ကြိုးစားနေတယ်အဲ့ဒါပါတော့အပ္ပမာဒဟုတ်လားအဲ့ဒီအပ္ပမာဒတရားနဲ့ကြုံွေးနိုင်ရမယ်တဲ့မြတ်စွာဘုရားကအပ္ပမာဒတရားနဲ့ပြည်စုံရမယ်လို့ယူယူမပြောဘူးနော်ပျော်ရမယ်ဆိုတာလေပျော်ဆိုတဲ့စကားလုံးလေးပါတာလဲစိတ်ဝင်စားစရာတော့အကောင်းစားလို့ထင်တယ်ဟုတ်လားအပ္ပမာဒနဲ့တော့နေတယ်ကြီးကြီးကြီးကြီးနေနေတယ်ဆိုတာမျိုးလဲမဖြစ်စေခင်ဘူးမြတ်စွာဘုရားကအပ္ပမာဒနဲ့နေတယ်နေတဲ့အခါမှာလည်းပဲတကယ့်ကိုကြီးကြီးနူးနူးပျော်ပျော်ရှင်ရှင်နေတယ်ပြောတယ်ဆိုတာကလည်းပဲဒါရဲ့အရာတာကိုခံစားရမှပြောတယ်ဆိုတဲ့သဘောကလည်းဖြစ်တာဘူးဗျဟုတ်လားအဲ့တော့ဆိုလိုတာကအပမာဒနဲ့နေလိနေထားရှိလို့အပမာဒရဲ့ရတ္တကိုခံစားရရင်ခံစားရသလောက်အပမာဒမှပျော်နိုင်တာပဲခုတက္ကသမားတို့ဦးဇင်းတို့ကုလူဇင်းတွေကြတော့အပမာဒနဲ့မနေဘူးတော့မဟုတ်ဘူးနေတော့နေတယ်ဒါပေမဲ့ပျော်တဲ့အဆင့်ကိုတော့ရောက်ခဲတယ်ဟုတ်လားမပြောလို့မို့ကြာစီစွာမနေနိုင်ဘူးဆိုတာဖြစ်တာဟုတ်ရဲ့လားအင်းဒါကြောင့်မြတ်စွာဘုရားဒီကထာလေးနဲ့ပြောထားတာနော်အပ္ပမာဒရတ္တဟောထာမမေ့မလျော့မှုမှပျော်နိုင်အောင်ကြိုးစားရမယ်နော်ကျန်လာခြင်းကြတဲ့ပုဂ္ဂိုလ်တွေအတွက်မြတ်စွာဘုရားတိုက်တွန်းထားတဲ့အချက်၃ချက်ပေါ့နော်အဲ့ဒါနံပါတ်၁ကအပ္ပမာဒတရားနဲ့ပျော်နိုင်အောင်ကြိုးစားရမယ်ပြောနိုင်ရင်ပြောနိုင်တယ်လို့ချမ်းသာမှုရမယ်ပေါ့နော်အကျိုးရှိကြမယ်ပေါ့ဟုတ်လားဟုတ်ပါဘူးဦးဇင်းတို့ဒါတစ်ချက်နော်သုံးချက်ပြောမှဆိုတော့ဒီတစ်ချက်ကဒီလောက်နဲ့ပြီးရအောင်နော်ဟုတ်ပါဘူးနောက်တစ်ချက်ကဘာလဲဆိုတော့သစိတ်တံမိမိရဲ့စိတ်ကိုအနုရက္ခတအစဉ်အမြဲစောင့်ရှောက်ရမယ်ထိမ့်သိမ်းရမယ်စိတ်ကိုအလိုမလိုက်ရဘူးစိတ်ကိုထိမ့်သိမ်းစောင့်ရှောက်ရမယ်ထိမ့်သိမ်းစောင့်ရှောက်ရမယ်ဆိုတော့စိတ်ကိုအန္တရာယ်မသိမ့်အောင်ကာကွယ်တဲ့သဘောလည်းရှိတယ်နော်စိတ်ကိုအန္တရာယ်မသိအောင်ကာကွယ်တယ်။စိတ်ကဒီပြင်နေရာမှာသွားပြီးတော့အန္တရာယ်မပြုတ်အောင်ဒါကဥစဉ်ကနားလေအောင်ပြောတာနော်။အဲ့ဒါလိုထိမ့်သိမ့်တဲ့သဘောပြင်မဲ့ကိုထွက်မသွားအောင်သူ့တွင်ကိုတစုံတစ်ခုဝင်မလာအောင်အဲ့ဒါလိုမျိုးအတိပ္ပယ်နှစ်ခုရှိတယ်ဒီစိတ်ကိုထိမ့်သိမ့်ဆောင်ရှောက်တဲ့ဆိုတဲ့နေရာမှာဟုတ်ရလား
။
နော်။ဆိုကြပါစို့စိတ်ကဒကာမတို့ဥစဉ်တို့မျက်စိနားနာလေယာကိုစိတ်ဆိုတဲ့ဒေါရ6ပါးရှိတယ်ဒကာ6ပေါက်ပေါ့နော်။အစင်းအတန်အနံ့အရာကအတွေ့အထိအတွေ့အကြံစီဆိုတော့အပြင်ကအာယုံ၆ပါးလည်းရှိတယ်။အာယုံနဲ့ဒွါရနဲ့မထိဘူးဆိုတဲ့အချိန်ကလည်းပဲနိုးနေတဲ့အချိန်မှမရှိနိုင်ဘူး။အငြင်းတန်းဒါထိနေမှာပဲ။မ နေနေထိုင်ထိုင်အိပ်ကျော်နေတဲ့အချိန်မှာတော့ဒါဘဝင်စိတ်ပေါ့ဗျာအဲ့ဒီအချိန်မှာတော့အာယုန်နဲ့ဒွါရနဲ့မထီဘူးဆိုရပါဘူးဟုတ်လားနော်ဒါတော့မှအိမ်မက်တွေပါနေမက်နေရင်ဒါရှိနေသေးတယ်ဟုတ်လားဆိုလိုတာကအမြဲတမ်းအမြဲတမ်းဒကာမတို့ဦးဇင်းတို့ရဲ့စိတ်ကိုအန္တရာယ်ပေးနိုင်တဲ့နှောက်ယှက်နိုင်တဲ့အရာတွေကအာယုန်ဒွါရခြေတိုင်းခြေတိုင်းမှာအကြောင်းတရားအနေနဲ့ရှိနေတယ်ဟုတ်လားအဲ့ဒီအချိန်မှာကိုကဒီစိတ်ကိုမကာဝင်နိုင်ဘူးမစောင့်ရှောက်နိုင်ဘူးဆိုရင်စိတ်ကအချိန်မရွေးအန္တရာယ်တက်နိုင်တယ်ဘေးတက်နိုင်တယ်ဆိုတဲ့အသေးအမြင်ပေါ့ဟုတ်လားအဲနောက်တစ်ချက်ကဒီစိတ်ကိုကိုယ်နေရာလေးမှာကောင်းကောင်းနေလို့ကိုကထိမထားနိုင်ဘူးဆိုရင်ဒီစိတ်ကအချိန်မရွေးပြဿနာရှာတတ်တဲ့သဘောလေးရှိတယ်ဆိုတာလည်းနားလည်ရမယ်နော်သူ့ကိုလည်းပဲပြင်ပကပြဿနာလားရှာနိုင်တယ်လို့သူကလည်းပဲအပြင်ကိုထွက်ပြီးတော့ပြဿနာရှာနိုင်တယ်ဆိုတဲ့အသေးအမြင်ဒါကတော့လူငယ်တွေနားလည်အောင်ဟုတ်ဦးဇင်းကပေါ်လွင်အောင်ပြောတာပါစိတ်ကတော့တကယ်ကတော့ဘယ်မှလဲထွက်သွားတာမဟုတ်ပါဘူးဟုတ်လားနော်ဖြစ်ပြီးတော့ပြည့်ရတဲ့သဘောပါပဲသူကအာရုံကိုသိတဲ့သဘောပါပဲဟုတ်ရဲ့လားသို့တော့ဒီနေရာမှာမြတ်စွာဘုရားကစိတ်ကိုစောင့်ရှောက်ရမယ်ထိန်းသိမ်းရမယ်စိတ်ကိုစောင့်ရှောက်ထိန်းသိမ်းရမယ်ဆိုတဲ့နေရာမှာလည်းရင်စိတ်ကိုအစဉ်အမြဲစောင့်ရှောက်ရမယ်ဆိုတဲ့အစဉ်အမြဲဆိုတဲ့စကားလေးပါတယ်အဲ့ဒါလေးလည်းနည်းနည်းသတိထားရတာအရေးကြီးတဲ့အစိပ်ပိုင်းတစ်ခုလို့ထင်တယ်။ဘာဖြစ်လို့စိတ်ကိုစောင့်ရှောက်ရမယ်လို့ရိုးရိုးမပြောဘဲနဲ့အစဉ်အမြဲစောင့်ရှောက်ရမယ်လို့အစဉ်အမြဲကိုထည့်ထားကြတယ်ဆိုတော့စိတ်ကအခုပဲစောင့်ရှောက်เสียရလို့လေတော့ကြာစောင့်ရှောက်เสียရမလို့မနှခင်ပဲစောင့်ရှောက်တင်တယ်မျက်နှာခင်းတော့အေးအေးဆေးဆေးပဲလို့အဲ့လိုမျိုးစိတ်ကလွတ်ထားလို့ရတဲ့အနေထားမျိုးမရှိဘူးဆိုတဲ့အသေးပဲကိုပေါ်ညွှန်းတာဆိုလိုတာကစိတ်ကတစ်ခဏလေးတောင်သူ့ကိုလွတ်ထားလို့မရဘူးဆိုတဲ့အသေးပဲကိုပေါ်ညွှန်းတာနော်ပူပြီးတော့လေးနဲ့သွားတယ်နော်ဒေသနာတော်ကဟုတ်လားစိတ်ကိုစောင့်ရှောက်ကြလို့အဲ့ဒီလိုမျိုးမပြောဘဲနဲ့စိတ်ကိုအမြဲစောင့်ရှောက်ကြဆိုတဲ့အမြဲဆိုတာလေးကပူပြီးတော့လေးနဲ့သွားနေတယ်ဟုတ်လားအမြဲတမ်းအန္တရာယ်တင်နိုင်တယ်စိတ်ကအမြဲတမ်းပြဿနာရှာနိုင်တယ်စိတ်ကပြဿနာမရှာနိုင်တဲ့အချိန်တို့တစ်ချိန်မှမရှိဘူးဆိုတဲ့အတိတ်ပဲကိုလည်းပြောရမရောက်ဘူးလားရောက်တယ်ဒါကြောင့်စိတ်ကိုပါလေအမြဲတမ်းစောင့်ရှောက်ရမယ်မစောင့်ရှောက်ရင်မစောင့်ရှောက်နိုင်တဲ့အချိန်မှစိတ်ကကျေနပ်လာကြပြီးတော့ကိုဒုက္ခကိုကိုရှားတဲ့အနေမျိုးရှားမှာပဲသူကလုံမှာပဲတရားကတဘာဝပဲဟုတ်လားကျေနပ်လာကြီးတာနဲ့သေးတာပဲကွာမင်းမစောင့်ရှောက်တဲ့အချိန်တိုင်းမှာစိတ်မှာကျေနပ်ကတော့အငြင်းတန်းရှိတယ်ဟုတ်ရဲ့လားဒါကြောင့်စိတ်ကိုပါလဲစောင့်ရှောက်ရမယ်စောင့်ရှောက်ရမယ်ဆိုတဲ့နေရာမှာလဲအငြင်းတန်းစောင့်ရှောက်ရမယ်ထင်းထင်းရမယ်အလိုမလိုက်ရဘူးဆိုတဲ့အသေးအမြင်ပေါ့ဟုတ်လားဒါကြောင့်ဦးဇင်းတို့ဒီဒုတိယသုံးပါးချက်ကလည်းပဲအင်မတန်အကြာကျယ်တဲ့အကြီးကြီးတဲ့သုံးပါးချက်ပဲဆိုကြပါစို့ကိုကျွန်တော်လောကီလိုပဲဖြစ်ဖြစ်လောကုတ္တရာလိုပဲဖြစ်ဖြစ်အောင်မြင်မှုရကြတဲ့ပုဂ္ဂိုလ်တွေအထက်တန်းရောက်ကြတဲ့ပုဂ္ဂိုလ်တွေဟာစိတ်ကိုနိုင်နှင်းရတဲ့ပုဂ္ဂိုလ်တွေဟာအထက်တန်းရောက်တာပဲဟုတ်လားစိတ်ကိုမနိုင်နှင်းတဲ့စိတ်ခိုင်းနိုင်လို့ရတဲ့စိတ်ရဲ့ကြီးကျွန်တွေကတော့လောကီကြီးမှာလည်းပဲအောက်တန်းကြရတာပဲလောကုတ္တရာကြီးဆိုတာကတော့မှန်းလို့ကိုမရနိုင်တော့အောင်ခက်ခဲတယ်ဟုတ်ရဲ့လားဒါကြောင့်ကိုကစိတ်ရဲ့ကြည်ကျုံမဖြစ်စေဘဲနဲ့စိတ်ကိုယ်သာလည်းကိုယ့်ရဲ့ကြည်ကျုံဖြစ်အောင်ကိုကလုံနိုင်မယ်ဆိုလို့ရှိရင်စိတ်ကအင်မတန်အစွမ်းထက်တာဆိုတော့ကို့မှာအများကြီးအကျိုးရှိနိုင်တယ်ပေါ့ဟုတ်လားတကယ်လို့စိတ်ကိုယ်ကမနိုင်နိုင်ဘူးစိတ်ကိုစိတ်ကပဲကိုယ့်ကိုလွှမ်းမိုးနိုင်မယ်ဆိုရင်တော့စိတ်ကအင်မတန်အစွမ်းထက်တာဆိုတော့အဲ့ဒီနေရာမှာအကျိုးမဲ့လေအကြီးကြီးဖြစ်နိုင်တယ်ဟုတ်ရဲ့လားဒါကြောင့်ဒီစေတနာကလည်းအကြီးကြီးဘူးလားအကြီးကြီးတာပေါ့ဒါကြောင့်ရှင်းသူတော်ကြီးတွေကကြီးတာပေါ့ဗျာနော်အပင်လေးပါစိတ်ကြောင့်သွားသည်လင်္ကာလေးစီဟုတ်လားနိဗ္ဗာန်ရောက်မှုစိတ်ကပြုသည်စိတ်ကိုလွတ်ထားဆင်းရဲပွားသည်စိတ်ကိုထိန်အင်းကြီးနိဗ္ဗာန်သည်ပရိစိတ်သည်ဣတိဟာရီဆိုပြီးတော့စိတ်ဓာတ်ကဘလောက်အကျိုးကြီးမလဲဆိုတာတော့တစ်မျိုးပေါ့ဒါလေးပရိတောင်သိเสียကောင်းတယ်ဟုတ်လားတရားကြီးမိုင်းညာနော်အပင်လေးပါစိတ်ကြောင့်သွားသည်အပင်ရောက်ကြတဲ့တတဝါလေးစိတ်ကိုမထိန်နိုင်မသိနိုင်ရကနေမကောင်းမှုပြုပြီးတော့အပေလေးပါးမှာဒုက္ခခံရရမှာမို့လားဟုတ်တယ်နော်အပေလေးပါးစိတ်ကြောင့်သွားသည်နိဗ္ဗာန်ရောက်မှုစိတ်ကပြုသည်နိဗ္ဗာန်ရောက်အောင်အထုနိုင်ရတဲ့သူတော်ကောင်းကြီးတွေစိတ်ကိုနိုင်နေတယ်ဆိုတဲ့လက္ခဏာကိုသူတို့ပြသွားတာဟုတ်ရဲ့လားနော်နိဗ္ဗာန်ရောက်မှုစိတ်ကပြုသည်စိတ်ကိုလွတ်ထားဆင်းရဲပွားသည်စိတ်လွတ်ထားလို့ကတော့ပြစ္ဆုတ်ပန်တရားမိမိသူတော်ဘာနှစ်ဦးသာဆင်းရဲဒုက္ခတွေပဲများလာတယ်ဟာအကြောင်းရှိတယ်ဒါပြောတာဟုတ်လားစိတ်ကိုထိန်အင်းကြီးနိဗ္ဗာန်စီစိတ်ကိုထိန်မယ်ဆိုရင်တော့နိဗ္ဗာန်တိုင်အောင်ခရီးပေါင်းနိုင်တယ်လို့ပြောတာဟုတ်လား ဒါကြောင့်ဒုတိယသုံးပါးချက်ကလည်းပဲအရေးမကြီးဘူးလားအရေးကြီးတယ်အကျိုးရှိခြင်းရတဲ့ပုဂ္ဂိုလ်ချမ်းသာခြင်းရတဲ့ပုဂ္ဂိုလ်တွေအတွက်ဒါဟာချမ်းသာခြင်းရဲ့အကြောင်းတရားပါပဲဟုတ်လားအဲ့တော့မိမိရဲ့စိတ်ကိုစောင့်ရှောက်ရမယ်ထိန်းသိမ်းရမယ်စောင့်ရှောက်ထိန်းသိမ်းတဲ့နေရာမှာလည်းအစင်အမြဲဆိုတာလေပါနိုင်ရင်ပါနိုင်တယ်လို့အကျိုးရှိကြမယ်ဟုတ်ရဲ့လားဘယ်နှချက်ရှိသွားပြီလဲအချက်ရှိသွားပြီနော်ဦးဇင်းကနာယီဝတ်လို့ပြောတာနောက်ဆုံးအချက်ကိုဦးစားပေးပြီးတော့ပြောနေတာဟုတ်လားအချိန်ကသိမ့်နေကြတော့နော်ဆက်တည့်ခွဲရင်တော့စွန့်စားရအောင်လုပ်မှဖြစ်တယ်ဟုတ်လားအဲအဲ့တော့ဦးဇင်းတို့နောက်ဆုံးအချက်ကလေးနော်နောက်ဆုံးအချက်လေးကိုလည်းလည်းဦးစားပေးပြီးတော့ပြောနေတယ်အဲ့ဒါပါလဲဆိုတော့သင်္ကေညုံမြောင်း၌တန်တော်နေရနေသောကုံစရောဆင်းမြောင်ကြီးသည်အတ္တနာမိမိကိုယ်ကိုဥဒရတိဧဝထုတ်ဆောင်လေပြီးတကယ်ဆိုတုံမေတိသင်္ကေသားတို့သည်လည်းပဲဒုက္ခကိလေသာတို့သောညုံမြောင်း၌တန်တော်နေရနေသောအတ္တနာမိမိရဲ့စိတ်ကိုနော်ဥဒရထထုတ်ဆောင်ကယ်တင်ရမယ်ပဂတိပြွညွန်ထဲမှာနေနေတဲ့ဆင်းကြီးဟာအဲ့ဒီပြွညွန်ထဲကနေပြီးတော့လွတ်မြောက်အောင်ကြိုးစားပြီးတော့ဒီကုန်းထက်ကိုရည်တည်နိုင်အောင်ကြိုးစားသွားသလိုမျိုးဒကာမတို့ဦးဇင်းတို့လည်းပဲမိမိတို့ရဲ့စိတ်ကလေးကိုလွတ်မြောက်အောင်ကြိုးစားရမယ်နော်စိတ်ကိုလွတ်မြောက်အောင်ကြိုးစားရမယ်စိတ်ကိုထုတ်ဆောင်ရမယ်ဆိုတော့စိတ်ကမလွတ်လပ်ဘူးအချုံအောင်ကျနေတဲ့သဘောစိတ်ကိုထုတ်ဆောင်ရမယ်ဆိုတော့စိတ်ကတစုံတစ်ခုထဲမှာနစ်နေတဲ့ဆိုတဲ့သဘောဒကာလည်းပြောပြသားမရဘူးလားရတယ်ဒကာလည်းပြောပြသားမယ်ဟုတ်တယ်ဒကာမတို့ဦးဇင်းတို့ရဲ့စိတ်ကမကောင်းမှုထဲမှာနစ်နေတာနော်မကောင်းမှုတွေမှာနစ်နေတာဆိုတော့နည်းနည်းလေးလက်မသွားနဲ့ဟုတ်လားမကောင်းမှုကအကြီးအငယ်ဆိုပြီးတော့အမျိုးမျိုးရှိတာဟုတ်ဗျာဟုတ်လားတတ်တယ်ခိုးတယ်အိမ်တော်ကြီးဖောက်ပြန်နေဒါကကာယကမကောင်းမှုအကြီးကြီးတွေပေါ့ဟုတ်လားနောက်ပြီးတော့လိညာတယ်စေသားတယ်ကောက်ချစ်တယ်အမျိုးမျိုးပေါ့ဟုတ်လားနောက်ပြီးတော့စိတ်ထဲမှာဖြစ်တဲ့မကောင်းမှုအသေးလေးတွေကြတော့ဒကာမတို့ဒါခုနကတည်းကဦးဇင်းပြောတာကိုလက်ခံသွားတယ်ဟုတ်လားစိတ်ဟာမကောင်းမှုမှာနစ်နေတာဆိုတာကိုလက်ခံသွားပြီเนาะအကြီးကြီးမကောင်းမှုတွေထဲမှာမနစ်အောင်တောင်မှသေးသေးလေးမကောင်းမှုတွေထဲမှာတော့နစ်နေတယ်အဲ့ဒါကိုလက်မခံလို့မရဘူးเนาะသူတက်ပါစို့တတိပညာမဦးစီးတဲ့အခါတိုင်းခုနကတုန်းကပြောထားတဲ့ပမာဒတရားလွှမ်းမှုပြီးတော့နေတဲ့အခါတိုင်းအခါတိုင်းမကောင်းမှုဟာကြီးတာနဲ့သေးတာပဲกว่าမယ်အငြင်းံဖြစ်ကိုဖြစ်တယ်တဲ့တယ်ပြောမယ်ဗျာအာယုန်နဲ့ဒေါ်လာနဲ့တိုက်တိုင်းတိုက်တိုင်းတတိမိနေမယ်ဆိုရင်တိုက်တရားတွေးလို့ရှိရင်တိုက်မှာပဲမိုက်တရားတွေးရင်မိုက်မှာပဲလူချင်းတရားလို့ထင်ရင်ရချင်းမှာပဲမကျင်တဲ့တရားလို့ထင်လို့ရှိရင်ဒေါ်လာဖြစ်မှာပဲဟုတ်လားအဲ့တော့သူတို့ဒါကမင်းမညော့နေတဲ့အချိန်တိုင်းမှာဒကာမတို့ဦးဇင်းတို့ရဲ့စိတ်ကကိုယ့်ရဲ့စိတ်ကိုမစောင့်ရှောက်မထိန်သိမ်းတဲ့အခါတိုင်းမှာသောသောကနှစ်ချက်ကထည့်ပြောတာနော်အဲ့ဒီလိုအချိန်တိုင်းအချိန်တိုင်းမှာစိတ်ဟာမကောင်းမှုတွေမှာနစ်နေတယ်ဆိုတာနားလည်လို့ရတယ်မို့လားရတယ်အနည်းဆုံးတော့ပြန့်လွင့်မှုတွေမှာနစ်နေတာပဲဟုတ်လားအဲ့ဒါပြန့်လွင့်မှာများလာလို့ရှိရင်ပူပန်မှုတိတိလေးတွေရှိရင်အနာကဘာများဖြစ်မှာလဲဟုတ်လားအဲ့ဒါမျိုးလေးတွေရှိတယ်မို့လားအင်းနောက်အဲ့ဒီလိုမျိုးစိတ်ဟာပူလောင်မှုမကောင်းမှုညံ့နှံ့မှုတွေမှာအငြင်းတန်းလို့လို့နစ်နေတယ်ဒါကိုမြတ်စွာဘုရားကသိတာပေါ့သိလို့မို့လို့ဒီစိတ်ကိုအဲ့ဒီညင်နွမ်းမှုတွေကနေဖြေရမယ်ထုတ်ဆောင်ရမယ်လို့ဟောတာအဲ့တော့ဦးဇင်းတို့ကဓမ္မတို့ရဲ့စိတ်ကဘယ်ထဲမှာနေတာတုံးလို့ဆိုလို့ရှိရင်ကိလေသာ7ပါးထဲမှာနေတာနော်ဘယ်ထဲမှာနေတာတုံးကိလေသာ7ပါးထဲမှာနေတာအဲ့တော့အဲ့ဒီကိလေသာ7ပါးထဲကနေလွတ်မြောက်အောင်ရုံးရမှာအဲ့တော့ကိလေသာ7ပါးကလွတ်မြောက်အောင်ရုံးဖို့ဆိုတာကဒါယဟန္တာဖြစ်မှအပြီးပိုင်လွတ်မြောက်တယ်ဆိုတဲ့အတိအမြင်ဒါပေးတဲ့တို့သိပါတယ်ဟုတ်လားအဲ့တော့ဒီနေရာမှာဦးဇင်းတို့အကြီးကြီးလွတ်မြောက်အောင်ရုံးကန်တဲ့ကိလေသာကဘယ်ကိလေသာလဲဆိုလို့ရှိရင်သက္ကာယဒိဋ္ဌိကိလေသာပဲဟုတ်ရဲ့လားနော်ကိလေသာ7ပါးကလွတ်အောင်ရုံးဖို့ကတော့အကြီးကြီးဆုံးပဲသို့တော့အကြီးကြီးတာတွေကထပ်ပြီးတော့အကြီးကြီးတာကသက္ကာယဒိဋ္ဌိတွေဟူသောကိလေသာကလွတ်အောင်ရုံးဖို့အဲ့ဒီကျွံ့ညွန်ကလွတ်အောင်ရုံးဖို့ဟုတ်ရဲ့လားဘာဖြစ်လို့ဆိုသက္ကာယဒိဋ္ဌိကမလွတ်သေးတဲ့မြတ်အပေတန်တရားကမလွတ်ဘူးသက္ကာယဒိဋ္ဌိကလွတ်ရင်အပေတန်တရားကလွတ်တယ်သက္ကာယဒိဋ္ဌိဆိုတာငါဆွဲဆိုတာတော့ဘိသတ်တို့တည်ပြီးသားပါဟုတ်လားအဲ့ဒီငါဆွဲဟာဘလောက်ကြောက်ကြရကောင်းတယ်ဆိုတဲ့အဓိပ္ပာယ်နော်သူကြပါစို့တဏ္ဍလောဘဒေါသကသက္ကာယဒိဋ္ဌိနဲ့မပေါင်းရလို့ရှိရင်အပေကိုမချနိုင်ဘူးနော်
သက္ကာယဒိဋ္ဌိနဲ့ပေါင်းရလို့သာသူတို့အားရှိပြီးတော့အပေကိုချပစ်တာဟုတ်လားတို့ကြပါလို့ဦးဇင်းတို့ဝိသသာတို့အနာရဘိန်တို့သောတပန်အရိယာကြီးတွေသူတို့မှာလောဘဒေါသရှိတယ်သူတို့မှာလောဘဒေါသရှိတယ်ဆိုတာလည်းဘိသက်တို့သိတယ်ဒါပေမဲ့သူတို့ရဲ့လောဘဒေါသကသူတို့ကိုအပေမချနိုင်ဘူးဘာဖြစ်လို့လဲဆိုတော့သက္ကာယဒိဋ္ဌိနဲ့မပေါင်းရလို့ပဲဟုတ်ရဲ့လားအဲ့တော့တရားတော်မတို့ဦးဇင်းတို့နားလည်ရမှာကဘဝမှာအရေးကြီးဆုံးလွတ်မြောက်အောင်ရုန်းကန်တဲ့အရာအရေးကြီးဆုံးအနှောင်အဖွဲ့ကလွတ်မြောက်အောင်ရုန်းကန်ရမယ်အနှောင်အဖွဲ့အကျက်ကြီးဆုံးအနှောင်အဖွဲ့အနေရဲ့အကြီးဆုံးအနှောင်အဖွဲ့တွေတက္ကရာဒိဋ္ဌိပဲဟုတ်လားအဲ့ဒါကိုဦးဇင်းတို့လည်းဒီဆိုတော့ဘုရားကြီးကတော့တက္ကရာဒိဋ္ဌိကိုအတ္တဒိဋ္ဌိလို့လည်းခေါ်တယ်တဲ့အကုသိုလ်မကောင်းမှုမှန်မှန်ကြီးအတ္တဒိဋ္ဌိမှသာလဲပေါက်ဖွားကြကုန်ဤလို့သူတို့ကြီးကအဲ့လိုပြောတာနော်စဉ်းစားကြည့်စဉ်းစားကြည့်ငါငါငါငါဆိုတာကနေပြီးတော့မကောင်းမှုအကုသိုလ်တွေဖြစ်ကြတာဟုတ်ရဲ့လားအဲ့ဒီမကောင်းမှုအကုသိုလ်ကြီးရင်ကြီးသလောက်အပင်မှာနေကြတာငါသွဲကိုမပြုတ်နိုင်ရင်ဘယ်လောက်ထိလူတယောက်ဟာရုံမာနိုင်ကြလဲဆိုရင်အမေကိုတောင်တတ်နိုင်တယ်အဖေကိုတောင်တတ်နိုင်တယ်ဟုတ်ရဲ့လားနော်ငါသွဲငါသွဲတိတ်ကြောက်ကြကောင်းတယ်ဟုတ်လားဒါကြောင့်မို့လို့အရေးကြီးရုံးကန်တဲ့အရာတွေတက္ကရာဒိဋ္ဌိသာဟုဦးဇင်းတို့မြတ်စွာဘုရားတည်းကမြမာကြီးတယောက်ကမြတ်စွာဘုရားကိုလျှောက်တာကိုနည်းနည်းပြောနေတယ်။သူကမြတ်စွာဘုရားကိုဂါထာတစ်ခုနဲ့လာပြီးတော့သူ့ရဲ့ခင်ခင်ယူဆချက်ကိုလျှောက်တယ်။မြတ်စွာဘုရားတဲ့။ကောင်းမီးလောင်တဲ့လူဟာကောင်းကမီးကိုငိမ့်တယ်လို့ညွှန်။ရှင်ဝါကိုအကြောင်းတစ်ခုခုကြောင့်လှမ်းအဆူးခံရတဲ့ပုဂ္ဂိုလ်ဟာအဲ့ဒီလှမ်းကိုနှုတ်တယ်လို့ညွှန်။ကာမရာဂဆိုတဲ့တရားကိုတတ္တဝါတွေဟာပေးချတဲ့နေ။နော်တတိယဝိယဩမတ်ထောတန်ရှမန္ဒီဝမတ္တတိကာမရာဂပဟာနာယတတောဘိက္ခုပရိပစေလို့ဂါထာလေးနဲ့မြတ်စွာဘုရားကိုလာလျှောက်တာနော်မှန်ပါဗျာကောင်းကမီးကိုငိမ့်တယ်လို့မျိုးရှင်ဝါကလံကိုနှုတ်တယ်လို့မျိုးသက္ကာယတိအင်ကာမရာဂကိုဖိချတဲ့နေလို့သူကလျှောက်တာဘာလို့သူကအဲ့လိုလျှောက်တာလို့ဆိုတော့ဇမားကြီးတွေဆိုတော့တတန်းကသိတ်ချေတယ်ကဘာနဲ့ချီပြီးတော့ချေတယ်ဟုတ်လားမှန်ပါအဲ့ဒီတော့သူတို့ရဲ့စိတ်ထဲမှာသူရဲ့စိတ်ထဲမှာဘလို့ဖြစ်တုံဆိုတော့ဒီ net တွေလူတွေတတ္တဝါလေးတွေကိုသူတို့ကကြည့်တဲ့အခါမှာအော်အခုပဲမွေးလာတယ်တိုးကြသေးပြီနော်မွေးခြင်းတည်ခြင်းကအင်မတန်မြန်တာပဲကိုလို့သူတို့ကအဲ့လိုခံစားရတယ်သူတို့ရဲ့တတ္တန်းနဲ့စာတော့လည်းဟုတ်မှာပါပဲဟုတ်ရဲ့လားအခုပဲမွေးတယ်တိုးကြသေးတယ်အဲ့တော့သူစိတ်ထဲမှာဒီလောက်ဘာကြောင့်အသေးဉာဏ်ရရတယ်လဲဟုတ်လားဘာလို့အသေးဉာဏ်လဲဆိုတော့ဒုလို့ပြမမဖြစ်လို့တည်တာဟုတ်လားတို့လိုဘာလို့သူတို့ပြမမဖြစ်လဲဆိုတော့တို့လိုကာမရာဂကိုသူတို့မဖယ်နိုင်လို့ပြမမဖြစ်တာပြမကြီးဒီမှာကာမရာဂမရှိဘူးဟုတ်လားဒါကြောင့်သူတို့ဟာဇာရပြီးတော့အသက်ရှင်ကြတာအဲ့ဒါကြောင့်မလို့သူကတတ္တဝါတွေကိုတနာပြီးတော့အသက်ရှင်အောင်တနည်းအားဖြင့်ဉာဏ်ဉာဏ်မသေးအောင်အကြီးကြီးကာမရာဂကိုဖယ်တဲ့နေလို့သူကပြောတာဟုတ်ရဲ့လားဒါပေမဲ့သူကသမုဒိရပါဟအမြင့်ပြက်ပေတာကိုကြီးရတာမဟုတ်ပါဘူး။နဝိခဝနပါဟဇံနဲ့ဖေယုံတော့ပါပဲ။အခုဖေတာပြီးတော့ဒေါကြပြန်ဖြစ်နိုင်တဲ့ဖေခြင်းမျိုးပါပဲသူဟာက။ဟုတ်လား။အဲ့တော့မြတ်စွာဘုရားကသူတောက်ထားတဲ့အဲ့ဒီအသေးပဲကိုလက်မခံဘူး။နော်။ကာမမီးကိုငိမ့်တယ်လို့မျိုးညဝါကလံကိုနှုတ်တယ်လို့မျိုး။ကာမရာဂကိုဖေချတဲ့နေဆိုတဲ့စကားကိုမြတ်စွာဘုရားကပြင်ပေးတယ်။နော်။တတိယဝိယဩမတ်တော်တန်ဆမဏိဝမတ္တတိသက္ကာယဒိဋ္ဌိပဟာနာယသတောဘိက္ခုပရိပစေတဲ့။ကောင်းကမီးကိုငိမ့်တယ်လို့မျိုးညဝါကလံကိုနှုတ်တယ်လို့မျိုးတတဝါသည်သက္ကာယဒိဋ္ဌိကိုဖိချားဖို့ကြိုးစားသင့်တယ်တဲ့။အဲ့ဒါကမှတကယ်အန္တရာယ်ကြီးလို့ဆိုတဲ့အဓိပ္ပာယ်ကိုပြောတာ။ဟုတ်ရဲ့လား။ဒါကြောင့်တရားတော်မတို့ဦးဇင်းတို့သာသနာတော်နဲ့တွေ့တိုင်းသာသနာတော်နဲ့တွေ့တော့လူဖြစ်တော့သက္ကာယဒိဋ္ဌိကိုဖိချားလို့ရတုံးပေါ့ဗျာ။ဟုတ်လား။လုံးလို့ရတုံးလေးမှလုံးရမှာ။လုံးလို့မရတဲ့အခြေအနေဆိုတာရောက်လာအောင်ပါဟုတ်ရဲ့လားအင်းဒါကြောင့်လွတ်မြောက်အောင်ရုန်းကန်တဲ့အရာတွေအများကြီးတွေကအရေးအကြီးဆုံးလွတ်မြောက်တဲ့အရာကတော့တက္ကာယဒိဋ္ဌိကလွတ်မြောက်အောင်လုပ်ဖို့ပဲဟုတ်ရဲ့လားဒါပဲဘဝမှာဒါအရေးကြီးဆုံးပဲနော်ဘဝမှာဒါအရေးကြီးဆုံးပဲဟိုအရေးကတော့ကြီးတော့ကြီးကြတာပေါ့ဗျာကိုဉာဏ်နဲ့တွေးမိတဲ့လောက်ကြီးရလားတရားတော်တို့ဦးဇင်းတို့အရေးကြီးတယ်ဆိုတာကကိုကြီးတယ်ထင်တာလျှောက်ကြီးနေတာပါတကယ်ကတော့တကယ်ကြီးတယ်လားဟုတ်တလားဆိုတာကတော့မေးရမေးခွန်းထုတ်เสียလို့တာပေါ့ဟုတ်လားအဲ့တော့တယောက်နဲ့တယောက်အရေးကြီးကြပုံညင်းတော့မတူဘူးနော် အခုဒီနေရာမှာမြတ်စွာဘုရားကအရေးကြီးပြလာခင်ဗျားတို့ကျွတ်တို့မိညာဉာဏ်လေးနဲ့ကြီးတာကတော့အမျိုးမျိုးကြီးနေမှာပဲဟုတ်လားနော်အမျိုးမျိုးကြီးနေမှာပဲနော်ကားဆောင်နေတဲ့သူကတော့ကားမြန်မြန်လာဖို့အရေးကြီးမှာပေါ့ဟုတ်လားအဲ့ဒါဘယ်လောက်အရေးကြီးတယ်လဲတကယ်ကလောက်မှယဉ်ကြည့်ပါဘူးဟုတ်လားတမင်းစားနေတဲ့သင်တမင်းစားရဖို့ကအရေးကြီးတာပဲဆံမွေးပြည်တဲ့ကလေးကဆံမွေးအောင်ဖို့အရေးကြီးတာပဲဟုတ်လားဒီဝါရီလုပ်တဲ့လူကပြည်တယ်ဖို့အရေးကြီးတာပဲကိုကြီးမြင်ရတော့ကြီးနေတာဟုတ်လားတကယ်အရေးကြီးတာဟုတ်မဟုတ်ဆိုတာကတော့ဒါကဉာဏ်ပညာအတိအနဲ့ပုံမှန်မူတည်တာပေါ့နော
်
ခုမြတ်စွာဘုရားကဒီမှာသဗ္ဗညုတဉာဏ်ကြီးနဲ့ကြည့်ပြီးတော့တတ္တဝါတွေအတွက်တကယ်အရေးကြီးပြတာဟုတ်လားတကယ်အရေးကြီးပြတာနော်အင်းဘာအရေးကြီးတုံးလဲလက်ကရာတိတိကဖယ်ရှားဖို့အရေးကြီးဆုံးဟုတ်လားအဲ့တော့ဘေးတတ်တို့ကိုကိုကြီးခင်တဲ့အရေးတွေကြောက်ကြီးမနေနဲ့အုံးလို့လည်းကြိုးရမရောက်ဘူးလား
တော
့ဒီကုညာလေးနဲ့ကိုတော့ကြာကြာခတ်နေတာပဲကြီးနေတာပဲဟုတ်လား ဒါမှမဟုတ်တချို့ဟာတွေတကယ်မကြီးနေမှာဘူးပြီးတော့လည်းဘာမှမဟုတ်တာမဟုတ်ဘူ
း
ဟုတ်လားဒီလိုပဲပြောလိုက်ခင်တဲ့ဦးစင်ကဟုတ်လားပြီးတော့လည်းဘာမှမဟုတ်ပါဘူးဟုတ်လားပြီးတော့လာပါပဲဟုတ်လ
ား
အေးတကယ်တန်ဖေရနဲ့ရှင်ပြီးတော့တကယ်အခွင့်အကောင်းချုပ်တော့ဘက်ပေါင်းစုံအချက်လက်ပေါင်းစုံပြင်းပြန်တုံ့တက်ပြီးတော့တကယ်ကြီးကြမယ်ဆိုရင်သက်္ကာယဒိဋ္ဌိကိုဖယ်ဖို့လောက်အရေးကြီးတဲ့ကိစ္စလောကမှာမရှိဘူးမရှိဘူးဟုတ်လားနော်အဲကြောင့်ဒီမှာမြတ်စွာဘုရားပြောထားတယ်နော်ကောင်းပြီလောင်နေပြီးလိုက်တဲ့အရေးဒါတဲ့အရေးကြီးတာပဲရှိမှာတော့ဟင်ကျန်တာပါပဲရည်ကြီးကြီးကောင်းကမီးအရင်ငင်းရမယ်ဟုတ်လားညဝလန်စုနေတယ်ဘာပဲပြောပြောအာသာထကျန်တာတွေဒါအရင်လှုပ်ရမယ်ဟုတ်လ
ား
အဲဒီဥပမာနဲ့တောင်ရှင်းပြီးတော့ပြောထားတာဟုတ်လ
ား
နော်ဒါကြောင့်ဒါကမှမဟုတ်ဦးဇင်းတို့ရဲ့စိတ်ဒီကိလေသာဇေဝတိဟူသောညံ့သောမှုထဲမှာနစ်နေတယ်။ကိလေသာဇေဝတိဟူသောပူလောင်မှုထဲမှာနစ်နေတယ်။ဟုတ်လား။ဒါကြောင့်အဲ့ဒီပူလောင်မှုအဲ့ဒီညံ့သောမှုတွေကနေလွတ်မြောက်အောင်ယုံထွက်နိုင်ရမယ်။ဆယ်မျိုးနော
်။
အဲ့ဒီဆယ်မျိုးထဲမှာမှတက္ကာယဒိဋ္ဌိဒီအငိတကအငိဆုံးပဲ။တက္ကာယဒိဋ္ဌိဒီအပုရကအပုဆုံးပဲ။ဟုတ်လား
။
အဲ့ဒီတက္ကာယဒိဋ္ဌိဒီဟူသောအပုအငိကနေပြီးတော့လုတ်အောင်လုတ်ဖို့ရသည်ဘဝမှာအရေးကြီးဆုံးပဲလို့နားလည်တဲ့ဟုတ်ရဲ့လားဒါကြောင့်ဒေသနာတော်လေးကိုအများကြီးလေ့လာပြီးတော့အဲ့ဒီဆုံးဖြတ်ချက်ကိုကြားအောင်ခြားရမှာပြီးရင်တတ်နိုင်မလားအကောင့်ထဲပေါ်ရမှာဟုတ်ရဲ့လားဒါကြောင့်ဦးဇင်းတို့ဒီတတိယပိုင်းလေးကိုဦးစားပေးပြီးတော့ပြောနေတယ်ဆိုတာဒီလေးပဲပါပဲနော
်
သာသနာနဲ့ဒီတုံးလေးလူဘဝလေးအသက်ရှင်လုံးကလေးလုံးလို့ရတုံးကလေးမှာဒါကိုဥတည်ပြထားပြီးတော့အလုံးလုံးသင်ရတယ်ကျန်တာတွေကဒါလောက်အရေးမကြီးဘူးနော
်
အဲ့ဒါကိုဘေးတတို့ရဲ့ဉာဏ်ပညာအတိမ်နဲ့ပုံမှန်မူတည်ပြီးတော့လက်ခံခြင်းလက်မခံခြင်းဆိုတာကတော့ဖြစ်ကြမှာပေါ့နော
်
အရေးတွေကတော့အမျိုးမျိုးကြီးပါတယ်ဘုရားကတော့သက္ကာယဒိဋ္ဌိခွာဖို့ကအရေးကြီးဆုံးမှာလို့ဟောထားတာပဲဟုတ်ရဲ့လားဒါကြောင့်ပဂတိရှင်ကြီးကြီးညွှန်ညွှန်နေတဲ့ကလေလွတ်အောင်လုပ်တယ်လို့မျိုးဒကာမတို့ဦးဇင်းတို့တွေလည်းပဲမကောင်းမှုလေးကိုတော့ညွှန်ညွှန်နေတဲ့မှာနစ်နေတဲ့ဒီစိတ်ကိုသင်ကျေတန့်ရှင်းမှုစီရောက်အောင်ကြိုးစားရမယ်အထူးသဖြင့်ငါးဆွဲလေးဟူသောညွန့်ညွန့်ထဲမှာနစ်နေတဲ့မိမိတို့ရဲ့စိတ်ကိုငါးဆွဲကနေလွတ်မြောက်အောင်တတ်နိုင်နေများကြိုးစားရမယ်ငါးဆွဲတွေမပြင်းထန်ရနဲ့ပေါ့ဟုတ်လားအခြေခံစပြောရမယ်နော်အ
ဲ
့တော့ဘယ်နဲ့ကြည့်ကြည့်သွားပြီလဲ
သုံ
းချက်ဟုတ်ရလားမမေ့မလျော့ခြင်းအပမာဒတရားနဲ့ကြိုးနိုင်အောင်ကြိုးစားရမယ်နော်အမြဲတမ်းပြဿနာရှာနိုင်တဲ့အမြဲတမ်းဘေးနဲ့နိုင်တဲ့အခြေအနေရှိတဲ့အတွက်ကြောင့်မိမိတို့ရဲ့စိတ်ကိုအမြဲတမ်းပဲစောင့်ရှောက်ရမယ်ထိန်းသိမ်းရမယ်ကာကွယ်ရမယ်ဟုတ်လားလွတ်မြောက်အောင်ရုန်းကန်တဲ့အရာကြီးခြေမျိုးတွေကသက္ကာယဒိဋ္ဌိကနေပြီးတော့ပထမဦးစွာအရေးကြီးလွတ်မြောက်အောင်လုပ်ကြရမယ်ဟုတ်ရဲ့လားအဲ့ဒီအချက်၃ချက်ကိုလုံနိုင်ရင်လုံနိုင်တယ်လို့ကြိုးစားနိုင်ရင်ကြိုးစားနိုင်တယ်လို့ဒဂါရမတို့ဥရင်တို့ဒီခံတာမှုရကြမယ်သက်တာမှုရကြမယ်ဟုတ်ရဲ့လားကြည်လင်တန့်ရှင်းမှုရကြမယ်ဟုတ်လား
အ
င်းဒါကြောင့်ရသော်ဘဲရဲ့အဆုံးမတော်တွေကိုဒီဒေသနာတော်နဲ့အညီတဏ္ဍာမြတ်လိုက်နာကျင့်သုံးပြီးတော့မိမိတို့ရဲ့ချမ်းသာကိုမိမိကိုမိမိတို့ကိုယ်တိုင်ရှားပွေနိုင်ရတဲ့ပုဂ္ဂိုလ်တွေဖြစ်ကြပါစေမိမိတို့ကိုမိမိတို့သက်တာနဲ့မြတ်သက်တာအောင်လုပ်နိုင်ရတဲ့ပုဂ္ဂိုလ်တွေဖြစ်ကြပါစေလို့ဥရှင်တို့ဌာနပြုပြီးတော့ဟုတ်လားသူတောင်းရအောင်အမြဝေချရအောင်နော်